ဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှာဒီကမှ ကျောင်းကျက်အတွက်ကိုထုတ်ပြန်ပါတယ်။ဖြစ်တော်အတွက်ပစ္စည်းရောင်းချတဲ့စီးပွားရေးလုပ်ငန်းတည်ထောင်နိုင်မှုရည်ရွယ်ပါတယ်။ဒါပေမဲ့2019မေလမှာဒေသခံပြည်သူအစုအဖွဲ့ပိုင်ဖြစ်တော်လုပ်ငန်းဆိုင်ရာညွှန်ကြားချက်ထွက်လာတဲ့အတွက်2019ညွှန်ကြားချက်ပြည့်ပြည့်သွားပါတယ်။ဒေသခံပြည်သူအတွက်ဖြစ်တော်ဆိုင်ရာလူအချက်ပစ္စည်းရာမှာ အလို့ကိုင်ပေါ်လာပြီးစီးရဲမှုရွံ့နေရေးတစ်တော်အင်းကြီးရတိုးပွားရေးတစ်တော်စီမံအုပ်ချုပ်ရေးစတာဒီမှာပြည်သူလူထုပေါင်းရေးနဲ့တစ်တော်ပြုံးတိမှုကာကွယ်ရေးစတာတွေဖြစ်ပါတယ်။ရည်ရွယ်ချက်တွေကိုအကောင်အထည်ဖော်ဖို့ပညာပေးလုပ်ငန်းတွေလုပ်ဖို့လိုပါတယ်။
ပြည်သူအစုအဝေးပိုင်တစ်တော်အကြောင်းအများဆုံးလေ့လာတဲ့အဖွဲ့အစည်းကတော့ဘန်ကောက်အခြေစိုက်ပြည်သူနဲ့တစ်တော်လေ့လာရေးဌာနဖြစ်ပါတယ်။ပညာရှင်9ဦးရေးသားပြည်သူပြီးလွန်ခဲ့တဲ့ဒီဇင်ဘာလကထုတ်ဝေတဲ့စာတမ်းအရမြန်မာပြည်မှာဒေသခံအစုအဖွဲ့ပိုင်တစ်တော်ဧကပေါင်း9သိန်းကျော်ရှိကြောင်းသိရပါတယ်။ကျိုးဝိုင်းတော်ကျိုးပင်ကာကွယ်တော်တဘာဝထင်းသိမ်းရေးနယ်မြေရှိကြားခံနယ်မြေအစို ုအဖွဲ့ပိုင်းတည်တော်တည်ထောင်ဖို့လျှောက်ထားနိုင်ပါတယ်။အစုအဖွဲ့ပိုင်းတည်တော်ကိုအခြေခံတဲ့စီးပွားရေးလုပ်ငန်းတည်ထောင်ဖို့ကိုလည်းတည်တော်ဦးစီးဌာနကခွင့်ပြုနိုင်ပါတယ်။2020မှာအစုအဖွဲ့ပိုင်းတည်တော်စီးပွားရေးလုပ်ငန်း150အထိရှိလာဖို့ရည်ရွယ်ထားပါတယ်
။ရခိုင်ပြည်နယ်တောင်ပိုင်းဂွမ်းမြို့နယ်မှာရွာ78ရွာအတွက်အစုအဖွဲ့ပိုင်းတည်တော်ဧကတက္ကသိုလ်ရောက်ရဖို့တည်တော်ဦးစီးဌာနဒေသခံအယက်သားအဝင်းအဖွဲ့တွေနဲ့ဘန်ကောက်အခြေစိုက်ပြည်သူနဲ့တည်တော်လေးလာရေးဌာနတို့ပူးပေါင်းလုပ်ကင်မှုကိုဥပမာပေးထားပါတယ်။ဒွါ300ကကိုယ်စားလှယ်တွေကိုတင်နှံပေးပြီးတည်တော်ဧက2900ကိုလုပ်ခိုင်းတဲ့အခါမှာ2018အစောပိုင်းမှာရွှေရိုးမှကျင်းလုံငန်းကိုတည်ဆောက်နိုင်ပါတယ်။မြမကျင်းဝါလုပ်ငန်းအသင်းနဲ့ဆက်သွယ်ပြီးကျင်းအချောတွေထုတ်လုပ်ရောင်းချနိုင်တာတွေ့ရပါတယ်။ရွှေရိုးမရဲ့အောင်မြင်မှုဟာဥက္ကဋ္ဌလုပ်သူရဲ့ခေါင်းဆောင်မှုစွမ်းရည်ပေါ်မှာမူတည်ပါလေ။2019မှာအစုအဖွဲ့ပိုင်းတည်တော်လုပ်ပိုင်ခွင့်ရပြီးမကြာမီကျင်းလုံငန်းစတင်နိုင်တာပါပဲ။ဒေသကလုပ်ငန်းရှင်တွေပါဝင်တဲ့အစုအဖွဲ့ပိုင်းတည်တော်စီးပွားရေးလုပ်ငန်းဖြစ်ပါတယ
်။အစုအဖွဲ့ပိုင်းတည်တော်လုပ်ငန်းနဲ့ဥပဒေကစီးပွားရေးလုပ်ငန်းရှင်တို့ပူးတွဲလုပ်ကံမှုတိုးပွားလာအောင်လည်းဆောင်ရွက်နေတယ်လို့ဆိုပါတယ်။အစုအဖွဲ့ပိုင်းတစ်တော်ရဲ့စီးပွားရေးလုပ်ငန်းရှင်တန်လာမှတ်တာအစုအဖွဲ့ပိုင်းတစ်တော်စနစ်အောင်မြင်နိုင်တယ်ဆိုတာကိုတတော်ဦးစီးဌာနကသဘောပေါက်တာမို့ပြည်သူအစုအဖွဲ့စီးပွားရေးလုပ်ငန်းလုပ်ကံမှုအားပေးနေပါတယ်။ဒါပေမဲ့သူတို့နဲ့ပတ်သက်တဲ့သတင်းအချက်လက်ရှားပါးနေသေးတယ်လို့ဆိုပါတယ်။ဒေသခံပြည်သူအစုအဖွဲ့ပိုင်းတစ်တော်ကိုအခြေခံတဲ့စီးပွားရေးလုပ်ငန်းကိုကူညီဖို့တတော်ဦးစီးဌာနမှာတာဝန်ရှိတယ်လို့2019ညွှန်ကြားချက်အခန်းလေးမှာဖော်ပြထားပါတယ်။ဒေသခံပြည်သူရဲ့စွမ်းဆောင်ရည်ကိုမြင့်တင်ဖို့ဤပညာနဲ့စီးပွားရေးပညာသင်တန်းတွေပေးနိုင်အောင်တတော်ဦးစီးဌာနကစီစဉ်ပေးရမယ်လို့ဆိုပါတယ
်။အစုအဖွဲ့ပိုင်းတတော်တော်ပစ္စည်းကိုဈေးကွက်မှာရောင်းနိုင်ဖို့အရေးကြီးတာမို့ဝယ်သူနဲ့ချိတ်ဆက်ဖို့လိုပါတယ်။လုပ်ငန်းအရင်းအမြစ်ရဖို့အတွက်ငွေကြေးအဖွဲ့အစည်းနဲ့ချိတ်ဆက်နိုင်ဖို့လိုပါတယ်။လုပ်ငန်းကွန်ရက်ရှင်းသန့်ကြီးထွားတာဖို့လည်းအရေးကြီးပါတယ်။ဒါလို့လုပ်ငန်းဆိုင်ရာကိစ္စတွေမှာတတော်ဦးစီးဌာနကကူညီပံ့ပိုးရမယ်လို့2019ညွှန်ကြားချက်ကဆိုပါတယ်။ပြည်တွင်းပြည်ပအဖွဲ့အစည်းတွေစီးပွားရေးအဖွဲ့အစည်းတွေပုဂ္ဂလိကလုပ်ငန်းတွေနဲ့အစုအဖွဲ့ပိုင်းတတော်လုပ်ငန်းရှိစေမိအောင်တတော်ဦးစီးဌာနကကူညီဆောင်ရွက်ရမယ်လို့အတိအကျဖော်ပြထားပါတယ်။ဒါပေမဲ့လွန်ခဲ့တဲ့၄လ၈ရက်နေ့ကထုတ်ပြန်တဲ့23ရက်နာညွှန်ကြားချက်ဖြစ်လို့လူသိနည်းနေပုံရပါတယ်။ဒီလကပြည်သူအစုအဖွဲ့ပိုင်းတတော်လုံငန်းဟာတိုးတက်မှုအစီရင်ခံစာရေးဖို့လဲတာဝန်ရှိပါတယ်။အစီရင်ခံစာမှာပါဝင်ရမယ့်အကြောင်းအရာတွေကို2019ညွှန်ကြားချက်မှာဖော်ပြထားပါတယ်။ဒါကြောင့်အစကောင်းမှအနောက်ပြေချာဆိုသလို အစဉ်အစားသာရေးနိုင်အောင်လုပ်ငန်းစတင်ကလေးကစနစ်တကျမှတ်တမ်းတင်ဖို့လိုအပ်ပါတယ်။ဒါမှလုပ်ငန်းအတွေ့အကြုံနဲ့အသုံးပြုတဲ့အတတ်ပညာတွေကိုလေ့လာအကဲခတ်နိုင်မှာဖြစ်ပါတယ်ခင်ဗျာ။